ပကျွအကျင်းထောင်တွေကထောင်ဝရတချို့နဲ့အကျင်းသားဆယ်ကနန်းလောက်ကိုဗစ်ကရောဂါကူးစက်နေတာကြောင့်ကွန်ပျက်စီးပို့ဆောင်ရေးအပါအဝင်ထိန်းချုပ်မှုတွေလုပ်တဲ့အနေနဲ့နေဆက်ကိတ်ကိုပိတ်ဖို့ဆုံးဖြတ်ခဲ့တာဆိုပြီးပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးဖွန်ပီရိယကနုဆောင်ဦးဆောင်နဲ့ပြည်နယ်ကရောဂါထိန်းချုပ်ရေးကော်မတီကကြေညာခဲ့ပါတယ်။စင်ခွန်နေဆက်ပိတ်လိုက်တာနဲ့ပတ်သက်ပ ခုလို့ပြောပြပါတယ
်အဓိကအဲထောင်သူတို့ဘုဒ္ဓအကျဉ်းတော်ကဟိုအကျဉ်းသားတွေနဲ့နောက်ပြီးတော့ထောင်ဝန်သားပေါ့နော်အဲ့ဒါကိုဗစ်တွေ့ရကိုဗစ်အဖြစ်နေတာတွေ့သွားတယ်လေတွေ့သွားတဲ့အခါကျတော့သူတို့ဝင်နေကြတဲ့သဘောပေါ့နော်ဟိုရောဂါကူးစက်မှုမဖြစ်အောင်လို့ဆိုပြီးတော့အကုန်လုံးပြေချာပို့ပြီးတော့ပြေးလိုက်တာဝင်ထွက်တွေအကုန်လုံးပြေးတယ်အထူးသဖြင့်တော့စင်ကွန်ကဲကိုတပါတီတီလုံးဝလိုရောကုံရောလုံးဝပြေးမွင်တော့ပထမတော့ကုံလို့ပါတော့ပြေးသွားနေတယ်လေအခုကအဲ့ဒါကိုလုံးဝပြေးလိုက်တာနော်ဝီကန်နဲ့ဟိုဒါဝင်လို့ထွက်လို့ရတဲ့နေရာလေးအကုန်လုံးပြေးတယ်ဆိုရမယ်လုံးလိုက်တာနောက်ပြီးတော့ထောင်လဲထောင်ထဲဝင်နေနေထောင်ထဲကိုထောင်ထဲမှာရှိတဲ့ဝင်နေနေကိုလည်းအပြင်ကိုပြေးမထွက်တော့28ရက်ပေါ့အဲ့ဒါမျိုးထားလိုက်တယ
်
ထောင်ထဲမှာပဲနေပေါ့နော်လောတယ်အဲ့ဒါမျိုးလုပ်တယ
်မြန်မာဘက်အချမ်းကမိုးထောင်နေဆက်မျိုးနဲ့ထိုင်းဘက်ချမ်းကကလောင်ဝမ်နေဆက်မျိုးကိုညီမမျိုးဖြစ်သတ်မှတ်ထားပြီးမြန်မာဘက်ကအလုသမားတွေလနဲ့ချီအလုလုကန်နေထိုင်လို့ရတဲ့နေဆက်ဖြစ်ပါတယ်အဲ့ဒီနေဆက်ဂိတ်ကနေထိုင်းနိုင်ငံကလျှက်စစ်ပစ္စည်းတွေအစားအသောက်သီးနှံထွက်ကုန်တွေကိုအမြောက်အများမြန်မာဘက်ကိုပို့ဆောင်နေတာပါနေဆက်စစ်ဆေးဂိတ်တပတ်ပိတ်လိုက်တဲ့အတွက်ကုန်စီစီးဆင်းမှုနဲ့နေဆက်မှအလုလုကန်နေကြတဲ့မြန်မာလူသမားတွေဘလောက်ထိခိုက်နိုင်တယ်လဲဆိုတာကိုတော့ဦးမင်းဦးကအခုလိုသုံးသပ်ပြောဆိုပါတယ
်ကျွန်တော်တို့မဲဆောက်လို့ကျွန်တော်တို့မှလိုမျိုးလေးလာပြီးလို့တဲ့လူတွေရှိရလေဟိုလာပြီးတော့တလားသုံးလလာပြီးတော့လို့တဲ့ဟာလေးအဲ့လိုမျိုးဟာမျိုးတွေရှိတယ်နောက်တစ်ခုကတော့ပစ္စည်းဝယ်ဈေးဝယ်တွေပေါ့ပစ္စည်းသူပြင်းတော့ကုန်စီတွေတော့များသောအားဖြင့်ဒီထုတ်ကုန်ပစ္စည်းပေါ့ဗျာထုတ်ကုန်ပစ္စည်းမှဆိုလို့ရှိရင်နှစ်မျိုးပါမယ်စားသုံးကုန်ရောကျွန်တော်တို့ထုတ်တဲ့ကုန်ဆိုလို့ရှိရင်တော့အဲဒီဖြစ်ဟိုအခြေခံအသုံးဆောင်ပစ္စည်းတွေပါမယ်နောက်ထုတ်ကုန်တွေဆိုလို့ရှိရင်တော့ကျွန်တော်တို့ငါးတိတာတို့လိုဟာမျိုးတွေဒီစားသုံးကုန်နဲ့ပတ်သက်တဲ့ဟာလေးအဲ့လိုအတိအမှန်လေးအဲ့လိုမျိုးပါတယ်ဒါတွေကိုဒီကုသနာရီကုန်စီနဲ့ပတ်သက်ပြီးတော့ပို့နေတဲ့ကျေးဇူးတော်လုံးနေလူတွေကတော့အဲဒါဒုက္ခရောက်တာပေါ့အရင်လုံသမားတွေနဲ့ကတော့အမိုင်းအဲ့ဒီနေရာတည့်တဲ့အလုပ်ကအခုနောက်ပိုင်းကိုဗစ်ဖြစ်တဲ့အခါကျတော့အဲ့ဒီမျိုးအဝင်ထွက်ပြေးမလုပ်တဲ့အခါကျတော့အဲ့ဒီခက်ခဲဖြစ်နေတော့ကြာပါပြီလုံသမားဒီကျွန်တော်တို့ရိုးရှိဆုံးလုံသမားတို့ကတော့လေ
ထိုင်းမြန်မာနယ်စပ်မြို့နောက်တစ်ခုဖြစ်တဲ့မဲဆောက်မြို့မှာမြန်မာနိုင်ငံကရွှေပြောင်းလုံသမားအများအပြားကိုဗစ်ကရောဂါကူးစက်နေတဲ့အတွက်လဲကန့်သတ်ထိန်းချုပ်မှုတွေထိုင်းရနာပိုင်းတွေကလုပ်နေပါဗျ။ကိုဗစ်ကရောဂါစတင်ချိန်2020ခုနှစ်နှစ်ဆန်းလောက်ကစပြီးထိုင်းကနယ်စပ်ဂိတ်တွေကနေခရီးသည်တွေအတော်အလာတွေပိတ်ထားပြီးကုန်တင်ပို့ဆောင်မှုတွေကိုပဲခွင့်ပြုထားပါဗျ။မြေမျိုးနဲ့ကပ်နေတဲ့စင်ခွန်နယ်စပ်ဂိတ်ဟာထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုဘတ်တန်း1400လောက်တန်ဖိုးရှိတဲ့ကုန်စည်တွေကိုနှစ်စဉ်တင်ပို့ရောင်းချကုန်စည်စီးဆင်းနေတဲ့နယ်စပ်ဂိတ်တခုလည်းဖြစ်ပါတယ်။မြန်မာဘက်ကတော့ဒေသထွက်ကုန်တွေနဲ့စားတောက်ကုန်တွေကိုသာပို့ဆောင်နေတာဖြစ်ပါတယ်ရှင်။